မွန်ဂျီနယ်မူတုံမြို့နယ်မှာစစ်ကောင်စီရင်တန်းကကား3စီးမင်းကကြားဖြတ်တိုက်ခိုက်ခံရတဲ့အပြင်ဒီအပိုင်းတွင်စိုက်မရောမြို့နယ်တွေကရဲစခန်းတစ်ခုကို drone ပုံနဲ့တိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့က6ယောက်သေဆုံးခဲ့ပြီးတော့5ယောက်ဒဏ်ရာရခဲ့တဲ့အကြောင်းမွန်ပြည်သက်ပါတီဆန္ဒရှင်တိုက်ဖြတ်ရေးအဖွဲ့ NMSBAD ကပြောရေးကိုပြောပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုအခုရက်ပိုင်းခက်စိတ်စိတ်တိုက်ခိုက်ခံနေရတဲ့အတွက်မူတုံမျိုးအဝင်အထွက်နေရာမှာစစ်ဆင်ရေးပုံမတင်ဆက်လာတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာနယ်ဘက်ကစစ်ရေးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုမက်ခင်လေးကပြောပြပေးပါရှင်။
ဇန်နဝါရီလ23ရက်မနက်အစောပိုင်းကမွန်ပြည်နယ်မူရုံမြို့နယ်ရောင်းတောင်းရွာနဲ့ကွမ်းလာကြီးရွာချမော်လမြိုင်တန်ပြူစီရဲ့ပြည်တော်စုလမ်းပိုင်းမှာစစ်ကောင်စီရင်တန်းကိုကြားပြတ်တိုက်ခိုက်ခဲ့တဲ့အကြောင်းမွန်ပြည်သက်ပါတီဆရာနာရှင်တိုက်ဖြတ်ရေးအဖွဲ့ NMSBAD ကသတင်းထုတ်ပြန်ထားပါတယ်ဒီဒေသမှာအရင်ကတိုက်ပွဲတွေကြီးကြီးမားမားဖြစ်ပွားတာမရှိခဲ့ပေမဲ့စစ်ကောင်စီရဲ့ရင်တန်းတွေမကြာခဏတိုက်ခိုက်ခံနေရပြီးစစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေမကြာမကြာဥတီရမဲ့တုံ့ပြန်ပြစ်ခတ်လို့ရှိတဲ့အကြောင်းဒေသခံတွေကပြောပါတယ်။မော်လမြိုင်မြို့နယ်ကနေတန်ပြူစရဲမြို့နယ်ဘက်ကိုချီတက်သွားတဲ့ရင်တန်းတိုက်ခိုက်ခံရတဲ့အကြောင်းအမီးမဖော်လို့တဲ့မြို့တော်ဒေသခံတယောက်က VOE ကိုအခုလိုပြောပါတယ်
။မင်းကဒီကဒီနယ်စစ်တပ်ဖက်စပေါ်တော့ပိုင်းနယ်
စစ်ကောင်စီရင်တန်းကမော်လမြိုင်ကနေလာတယ်။တန်ပြူစရဲဘက်ဆင်းသွားတဲ့ရင်တန်းတွေ၃စီးပါတယ်။အဲ့ဒါမော်အဖွဲ့ကတနက်ငယ်နဲ့ပြစ်ခတ်တိုက်ခိုက်တာမှာမြန်မာစစ်တပ်ကတယောက်ထိသွားတယ်ကြားတယ်။အဲ့ဒီနောက်မှာတော့စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ရန်တန်ပစ်နေတာ။ရာဘာချန်ဘက်မှာလက်နက်ကြီးကြားတယ်။ရွာမှာတော့မကြဘူး။ဒေသခံတွေကမြန်မာစစ်တပ်တွေကိုကြောက်လန့်နေကြရတယ်။တခြားစိုးရင်စရာတော့မရှိပါဘူး။ဆိုပြီးတော့မွန်ဘာသာနဲ့ပြောသွားတာပါ။ဒါ့အပြင်ကြိုင်မျိုးမြို့နယ်တောင်ကလေးကြီးရွာရဲစခန်းနဲ့ကရာကြီးရွာရဲစခန်းတို့ကိုဇန်နဝါရီလ10ရက်နေ့12ရက်နေ့တုန်းကဒရုန်းပုံးနဲ့တိုက်ခိုက်ခဲ့တဲ့အတွက်ကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်6ဦးသေဆုံးပြီး5ဦးဒဏ်ရာရရှိခဲ့တယ်လို့မွန်ပြည်သက်ပါတီဆရာနာရှင်တိုက်ဖြတ်ရေးအဖွဲ့ NMSBAD ရဲ့ပြောရေးဆိုခွင့်ရှိသူနိုင်ကောင်းစကားက VOE ကိုပြောပါတယ်
ကျွန်တော်ရဲ့ drone unit တက်ဖွဲ့ပေါ့နော်တမျောမျိုးနယ်မှာရှိတဲ့ကဒါကြီးရွာရဲစခန်းတစ်ခုရဲ့နောက်ပြီးတော့တောင်ကလေးရဲစခန်းတစ်ခုပေါ့နော်အာရဲစခန်းကပြောပေမဲ့ရဲတွေတိတ်မရှိတလောက်ပဲလို့ကျွန်တော်တို့ကသိရတဲ့သူတစ်ဖြစ်စစ်ကောင်စီတက်တွေပဲတပ်ဆွဲထားတဲ့တဘောရှိတယ်အဲ့မှာကျွန်တော်တို့10ရက်နေ့သက်ဆိုရင် drone ပုံနဲ့တော့ချတယ်ရန်သူဘက်ကတော့5ဦးတေဆုံးပြီးတော့4ဦးဒဏ်ရာရတယ်လို့နောက်ပိုင်းကျွန်တော်တို့ပြန်သိရတယ်ပေါ့နော်ဒုနည်းတူပဲတောင်ကလေးရဲစခန်းမှာလည်းရဲနေနေနဲ့သူတစ်ဖြစ်စစ်တက်တွေပဲထိုင်တဲ့ခံပါတော့အိမ်မှာဒရုန်းပုံတက်ချတော့တဦးတည်ဆုံးတယ်နောက်ပြီးတော့တဦးတန်ရာရတယ
်ဒရုန်းနဲ့တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်စစ်ကောင်စီတပ်ကလည်းလက်နက်ကြီးနဲ့တုံ့ပြန်ပစ်ခတ်ခဲ့တယ်လို့နိုင်ကောင်းစကားကပြောပါတယ်
တောင်ကလေးဘက်မှာဆိုရင်ကျွန်တော်တို့ဒရုန်းချပြီးချခြင်းပါတော့သူတို့ကထုံးစံတိုင်းပေါ့သူတို့ကလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုတွေတော့ရှိတယ်ကျွန်တော်တို့ဘက်ကတော့ဟိုလုံခြုံစွာပဲပြန်ဆုတ်ခွာလာနိုင်တယ်ပေါ့နော
်တောင်လေးကြီးရွာနီးမှာနေထိုင်နေရွာကန်တူကတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်ဒေသခံတွေထိတ်လန့်နေရတဲ့အပြင်အသွာလာသတိထားနေရတယ်လို့ VOE ကိုပြောပါတယ်။မွန်ပြည်နယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။ပြီးခဲ့တဲ့2022ခုနှစ်နှစ်ကုန်ပိုင်းကကြိုင်မျိုးမြို့နယ်တောင်ကလေးကြီးရွာရဲစခန်းကိုမွန်ဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုင်နိုင်ခဲ့ပါတယ်။အဲဒီနောက်မှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့လေယာဉ်တွေအသုံးပြုပြီးအပြင်းအထန်ပြန်လည်ခုခံတိုက်ခိုက်ပြီးပြန်လည်တပ်ဆွဲနိုင်ခဲ့ပါတယ်။ကျမ်းမျိုးမြင့်နယ်တောင်လေးကြီးရွာရဲစခန်းကတော့စစ်ကောင်စီတပ်ကမကြမကြာတိုက်ခိုက်ခံနေရတဲ့နေရာတစ်ခုဖြစ်လာပါတယ်။ခုနောက်ပိုင်းမွန်ဒေတာကာကွယ်တပ်ဖွဲ့တွေကစစ်ကောင်စီတပ်တွေနဲ့ရဲစခန်းကိုပိတ်ဆို့တိုက်ခိုက်တာတွေပုံများလာတဲ့အတွက်ကြောင့်စစ်ကောင်စီတပ်ကမြို့ဝင်ထွက်နေရာတွေမှာစစ်ဆေးရေးတွေပုံပြီးတင်းကျပ်လာတဲ့အကြောင်းလဲဒေတာကန်တွေကပြောဆိုနေကြပါတယ်ရှင်။